Welcome to the Voice of America in Burmese.
Mingla menek ma shin Washington myo raw VOA American antan ga ni 2019 khu ni October 3 ye inga ni ne ne khin season go Myanmar sanaw jain menek 6 nai ga ni 9 nai thi 9 meter 32 40 49 ga ni dai yai thong lwin twa ma ba shin Jama engine nai ba
Smagara Sumya Mamashin, Las Vegas Mew Matana the Matia Yepika Mujang, they song to Naza Goya Ti Shidwabi, Tigai Daya Yadugaro, Naya Nasejo Shinibabi, Kula Damaga Dawin Shidri Abawi, Nanganaga Dandamanrigo, Shakambine, Miao Bain Toya Lila Gwen Puraha, a few the Bochi Lampi de Lukula Damaga, Pioja Libari, Lilo Nasoya the Dinrigo, go women at Jinya Piva Mission.
Kama Mission, the Din season at Pimale, the American Pinazo the Maima, Lu Miazo, they get it, Las Vegas Ga, Piamuma, Tikamuma. The Dritton Gayarim, Yamatune, Dritton Mimian Taragule, Jabu Shibarishin, Eddie Namaro.
So we will host an informal meeting of the Security Council in the first half of October.
Dagaro, Longjoin Consima, October Latianiga Sabiro, a letter Okara Pip, Pindin Nanga, and in it, Sanya de Chink, Gala, Dreamam, Yamat Yegu, Uzapi, Toma, Pitelu, Gula the Magasaya, Pindit the Maji, Pioja, Tuaragu. အပြည့်အစုံတင်ပြပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းဒီရိုဟင်ဂျာအရေးအကြောင်းအကြံဖက်သမားတွေစုစည်းမှာကိုအင်ဒိုနီးရှားအစိုးရကနေပြီးတော့ကာကွယ်တားမြစ်ဖို့လှုံ့ဆော်နေတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင်။
American Vidal Zunavada, Bine, Las Vegas, Muma, Tanana Pika Muja, they sung Daya Yagi the Redre, Ninta Sudamwego, Emiro, Dambem, Yakim Yamama, Tamra Donald Tramga, Usam Pulo Kevari, Nasa Goyau Temene, they sung be Naya Nasa Konya, Tigai Daya Yagi, Pika Muha, let alone the day dream American, the Maima, Sozo, Sula, Pion, like they sung Tigai de Pika Mupibari, Nangandoa and Landrigo, Dined away, went to boot, Tamra Tramga, a main totabari. They sound Daya Yaduri and Midazurigo, Nithing Abebune, a Jebo Kuni Gese when Nanrigo, Dresombo, Las Vegas Go, Tamara Trump, Bodhuni Matuabo, Season Tabare, Tipikamuha, Jonjane, Loya, the Depchedelu, Tamraga, Pobia, Biosubare, the Nedama, a dead house at Lini, U.S. Stephen Bedok, Below U.S. Jenny, Amya Umia Deji, Alpikaya, the Les Raguro, Jenny, FBI, Taunay, Dawin Shidri, Songzani Jase, Pipare. Nevada Pine, Mystic Muma, Nidu Bedokha, Mandalay Bay Hode, Giet, Tongsan Natama, Shidi Akantakugani, Lantapet Chan, Quimbia Machimbani, Country Gida Pyobi Buego, Tanane, Pika Keraba, Braitha Natam Natam Jorgini, Lihabian Gida Pyobi Buega, Braitha Drigo, Pika Kabida now, Stephen Bedoga, Tugodu Associate and Dawari, Duha Islam Badago, Labangama, Gubiangere, Druya Sidido, Dia Piedelo, IS Sidujo Puega, Subare, Dabime, Bedog net, Nanganaga, Jampe, Puerto Cugu, Jama, Sandra Mushides, Red Tauta, Matuishi, Abulo, FBI, Piobarishi.
The American and Las Vegas, Jampe, Takamuja, Lumiapia, the Songare, Tio Tamara Xi Jinping, American Tamara Donald Trump, one age on the one who are tired people like Bale, Tanila Niga Bullet, Disarama, Tio Tamara Shiga, Nevada Pinema, Picare, Lizu Luida, Picamuja, Gimare, Tijita, Yamuri, Picara, Dre. American Soyane Pidiri need to Nene Shanshine Tika Kanzage are a topio like Bale. Tamara Shiga Sabi, DJ Gaya the Rito, GJ, one way, Pusuegeabi, Tayan Yat Haduri, Dwelle, Soy Puba Mipi, through Mianzon, Tata, Sumo Gong, Tombi Lighted Lu, Disarama, Ted Jo Tabare. The Chakawa Gonsound in a Kulu, Wanejang Pionijama, Russia, Tamara, Vladimir Putingale. The Las Vegas Picamu to American Tamara Trampton, Jinan got the same Wanejang Tomala, people like Delu. Russia, Suya, the Tobian Jonga Subare, Grim Malinandoga, Tobian Editha, Dema, Tamara Putinga, Tarsin Rene Chile, Yatari, Tiji, Zigare, Deep Picamujiha, Yeset, Donglo Chachaboya, Chetelu, so like be, they sound to Ria Mita, Surene, Missouri, need to Tikai Kazamide, Daya Yadri, Amyazon Pian Kaulabu, Sana Pula Delu Subare, Chaman Nanga, when you Sigma Gabriel Gale, Tita Piamujija, Donglo Chacha, Dwamide, they sound to Rene, Daya Yadri, Tre. Toka Yonia to Alone to Sateka Shinebi, Sumon County, Putale de Lusubare, Pity Winjo Theresa Megale, Tamara Tramnet, I phone Piogabi, Wanejang Piojagabare, T. Tumaga, T. Tacuro, Picamubo, American Sonan Talamurigo, Kuni Pibu Kalangate Lule Subare, Pinet Tamara Emmanuel Macrangale, Internet Twitter Gani to say a good kitchen, Picare di Champa Mugani, ထိခိုက်ခံစားခဲ့ရတဲ့အမေရိကန်လက်တွဲပေါ်တွင်နိုင်မိတ်ဆွေတွေတဲ့တတ်တရာရရှိဖို့စိတ်ထဲကနေအတူတူရှိပေးနေတယ်လို့ဆိုလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းတရားဝင်ကြေညာချက်ထုတ်ပြီးဒီလိုရဟာဆက်ဆုပ်ရွှန်ရှာပွဲဖြစ်တဲ့ Israel ပြည်သူတွေအနေနဲ့ American ပြည်သူတွေနဲ့အတူတသွေးတသားရဲ့ရှိနေပြီးထိခိုက်ခံစားခဲ့ရသူတွေရဲ့မိသားစုတွေနဲ့အတူဝမ်းနဲ့ပူဆွေးမိပြီးဒဏ်ရာရထားသူတွေကိုအများဆုံးတတ်တာလို့ဆုမကောင်းတောင်းပန်လိုက်တယ်လို့ဆိုပါတယ်ခင်ဗျာ။
မုန်တိုင်းတံအကြီးကျယ်ခန့်နာရတဲ့အမေရိကန်ပြည်ထောင်စုပိုင်ပွတ်တိုရီကိုကျွန်းစီကိုအစိုးရကအစားအသောက်နဲ့အကူအညီတွေအများအများပေးပို့ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဖြက်စီဆုံးရှုံးမှုတွေများခဲ့တဲ့ပွတ်တိုရီကိုကျွန်းအတွက်ကူညီကယ်ဆယ်ရေးတွေပေးတာနှေးကွေးလွန်းတယ်လို့အစိုးရအပေါ်ဝေဖန်ပြစ်တင်မှုတွေရှိခဲ့ပြီးတဲ့နောက်မှာသမ္မတကတင်းတင်းလာနေကခုလိုပြောခဲ့တာပါ။ပွတ်တိုရီကိုအတွက်အချိန်တို့အတွင်းမှာအကူအညီတွေပေးနိုင်ခဲ့တာမယုံနိုင်စရာဖြစ်တယ်လို့သမ္မတကသတင်းတောက်တွေကိုပြောပါတယ်။မုံတိုင်းထံခံထားရသူတွေတပ်ဖွဲ့ဝင်တွေအပါအဝင်အရေးပေါ်အကူအညီပေးနေသူတွေကိုတွေးဆဖို့ဒီကနေ့အင်္ဂါနေ့မှာအဲ့ဒီကိုသွားမယ်လို့သမ္မတကပြောပါတယ်ရှင်
။စပိန်နိုင်ငံကရဲတွေကကက်တလိုနီးယားကိုပိုင်အုပ်ချုပ်ရေးဒေသမှာလူလတ်ရေးလူထုဆန္ဒခံရင်ပွဲမလုပ်နိုင်အောင်နှိမ့်ကွပ်ခဲ့မှုတွေပေါ်ဘာစီလိုနာမြို့မှာလူတွေရဲနဲ့ချီပြီးလက်မပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေအများစုဖြစ်တဲ့ဆန္ဒပြသူတွေအနေနဲ့တနင်္လာနေ့မှာကက်တလိုနီးယားကိုပိုင်အုပ်လွတ်လပ်ရေးအလံတွေလွှင့်ထူခဲ့ကြပြီးဒီမိုကရေစီပုံမရရှိရေးဆိုင်မှုတွေကိုခိုင်ဆောင်ကဘာစီလိုနာမြို့ကစပိန်ရဲ့တပ်ဖွဲ့ဌာနချုပ်ရှေ့မှာအခုလိုဆန္ဒပြခဲ့ကြတာပါ။ဒါအပြင်တခြားကက်တလိုနီးယားကိုယ်ပိုင်အုပ်ချုပ်ရေးဒေသကမြို့တွေအများပြားမှာလည်းဆန္ဒပြပွဲတွေတစ်ချိန်တည်းဖြစ်ခဲ့ရမှာဂရိုနာနဲ့လီဒီယာမြို့တွေလည်းပါဝင်ပါတယ်။တကယ်တော့တင်းငင်ငွေနဲ့လွတ်လပ်ရေးတောင်းဆိုတဲ့လူထုဆန္ဒခံရင်ပွဲတွေကိုရဲတွေကနှိမ်နင်းရမှာမဲပေးတဲ့သူတွေကိုရဲတွေကတားဆီးထိန်းသိမ်းခဲ့တာကြောင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရမှာလူပေါင်း900နီးပါးဒဏ်ရာတွေရခဲ့တယ်လို့ကက်တလိုနီးယားရာရှိတွေကထုတ်ပြောနေပါတယ်ခင်ဗျာ။
UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာသံတမန်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းသွားရောက်လေ့လာခွင့်ပြုတာဟာအပြစ်သဘောခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂကကြေဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာသံတမန်တွေနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းကိုယ်စားလှယ်တွေစုစုပေါင်း90လောက်အပြင်သတင်းမီဒီယာက20လောက်ပါတဲ့အဖွဲ့ဟာအစိုးရစီစဉ်ပေးမှုနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်ကိုဒီနေ့လာနေတုန်းကသွားရောက်လေ့လာခဲ့ကြပါတယ်။အရေးတကြီးကင်တွယ်ဖို့လိုအပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအတွက်မြန်မာအာဏာပိုင်တွေနဲ့ကုလသမဂ္ဂဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်ဒီခီးစဉ်ကအထောက်အကူဖြစ်လိမ့်မယ်လို့ကုလသမဂ္ဂပြောခွင့်ရသူဖာရန်ဟတ်ကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Building on this visit, the UN looks forward to strengthening trust and cooperation with all communities and the Myanmar government.
အခုလိုသွားရောက်ကြည့်ရှုမှုကနေတဆင့်လူမှုအတိုင်းဝိုင်းအားလုံးအပါအဝင်မြန်မာအစိုးရနဲ့ကုလသမဂ္ဂအကြားယုံကြည်မှုပူးပေါင်းဆောင်ရွက်မှုစတာတွေခိုင်မာလာမယ်လို့ကုလသမဂ္ဂကမျှော်လင့်ထားပါတယ်။ရခိုင်ပြည်နယ်ကလူမျိုးမရေးဘာသာမရေးဒါမှမဟုတ်နိုင်ငံသားဖြစ်မှုအစဉ်တန်းမရေးပြည်သူအားလုံးရဲ့ငြိမ်းချမ်းရေးနဲ့ချမ်းသာကြွယ်ဝရေးဥတည်တဲ့ရေရှည်တည်တံ့ခိုင်မာတဲ့လမ်းကြောင်းချမှတ်ဖို့နဲ့အခြေခံပြဿနာအကြောင်းရင်းတွေကိုဖြေရှင်းရမှာကုလသမဂ္ဂကိုယ်စားလှယ်အဖွဲ့လိုက်ပါခဲ့တဲ့ခီးစဉ်ဟာအရေးပါမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကိုတနင်္လာနေ့ကသွားပြီးလေ့လာခဲ့သူတွေထဲမှာကုလသမဂ္ဂဌာနညှိနှိုင်းရေးမှု Redna Lock Desalian WFP ကပ္ပစာနာရိတ်ခအဖွဲ့ကြီးရဲ့ဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်သူ Domenico Scalpelli နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲတာဝန်ရှိသူ Cecil Frado ကိုလည်းပါဝင်ပါတယ်။တန်တမန်အဖွဲ့မှာ American ပြည်ထောင်စု Britain ဥရောပသမဂ္ဂပြင်သစ် Sweden Denmark Israel Malaysia Indonesia Pakistan India နဲ့ထိုင်းနိုင်ငံတွေကအစင်းမြင့်တန်တမန်တွေလည်းပါဝင်ပါတယ်။သူတို့အားလုံးကိုစစ်တွေမျိုးကနေအုပ်စု၃စုခွဲပြီးတော့ပြဿနာဖြစ်ခဲ့တဲ့ရသေးတောင်မျိုးနဲ့မောင်တော်မျိုးနယ်တွေကနေရာ၃ခုကိုတွားရောက်လေ့လာစေခဲ့ပါတယ်။လေ့လာသူတွေအနေနဲ့မွတ်စလင်မျိုးတွေအပြင်ဒေသခံတိုင်းရင်းသားရွာတွေကိုပါလွတ်လွတ်လပ်လပ်တွားရောက်လေ့လာနိုင်ဖို့စီစဉ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA မြန်မာပိုင်းကိုပြောပါတယ်။မွတ်စလင်မျိုးတွေမှာမိရှုခံထားရတဲ့ရွာတွေပဋိပက္ခမဖြစ်ခင်အခြေအနေအတိုင်းအေးအေးဆေးဆေးဆက်လက်နေထိုင်နေတဲ့ရွာတွေပါဝင်တယ်လို့ပြောပါတယ်။အခုလိုနိုင်ငံစုံကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြီးခဲ့တဲ့ကြာသပတေးနေ့ကသွားဖို့ကနဦးစီစဉ်ခဲ့ပေမဲ့ရာသီဥတုမကောင်းတဲ့အတွက်တနင်္လာနေ့ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဘင်္ဂါလီခေါ်ရင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရင်းနှစ်နိုင်ငံသဘောတူခဲ့ကြပါတယ်။လွန်ခဲ့တဲ့ဩဂတ်လကုန်ပိုင်းကစခဲ့တဲ့ရခိုင်ပြည်နယ်ပဋိပက္ခတွေကြောင့် သူတို့ခေါ်ရင်ဂျာဒုက္ခတဲ့၅သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးလို့ကုလသမဂ္ဂဘက်ကထုတ်ပြောခဲ့ပြီးအခုလိုသဘောတူညီမှုရခဲ့တာပါဒီဒုက္ခတဲ့ပြည်နယ်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံပူးတွဲလုပ်ငန်းစဉ်အဖွဲ့ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရာယီဝန်ကြီးကထုတ်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချာအိုချာနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တနင်္လာနေ့ကအင်ဗျူရောမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်ကအာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးတယောက်ကိုအင်ဗျူရောမှာသမ္မတကရှာရှာပါပါတွေ့ဆုံခဲ့တာပါအမေရိကန်နဲ့ထိုင်းနိုင်ငံဆက်ဆံရေးမှာကုန်သွယ်ရေးဟာပိုပိုပြီးတော့အရေးပါလာပြီလို့သမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်အင်္ဂါနေ့နေ့ခင်တဲ့င်းအစီအစဉ်ကိုမက်ဆုမျက်မုံနဲ့ကိုဝင်းမင်းတို့ကတင်ဆက်ခဲ့တာပါရှင်အခုတော့တဲ့င်းလှော်ရီကိုထုတ်လင်းပါပါအမေရိကန်ပြည်ထောင်စုလတ်စ်ဗေးဂတ်ကမြို့ကြီးမှာမကြုံစဘူးတနက်ပစ်ခတ်မှုကြီးကြောင့်အပန်းဖြေသူအများစုပါတဲ့လူပေါင်း58ဦးထက်မနည်းသေဆုံးသွားပြီးနောက်ထပ်900ကျော်ဒဏ်ရာရရသွားခဲ့ပါတယ်မန္တလေးဘေးဟိုတယ်မှာတဲခိုနေတဲ့တကူတော်တနက်သမားအနေနဲ့အနီးကလေဟာပြင်ဂီတဖျော်ဖြေပွဲကြည့်နေတဲ့လူအုပ်ထဲတနင်္ဂနွေနေ့ညမှာဒရက်ဆက်ပစ်ခတ်ခဲ့တာကြောင့်အမေရိကန်သမိုင်းမှာအများဆုံးတေချေဒဏ်ရာရတဲ့ထိခိုက်မှုအဖြစ်လူအများထိတ်လန့်ပြီးတော့ယူကျုံမရဖြစ်ခဲ့ကြရပါတယ်။ကိုဝင်းမင်းကနေလတ်စ်ဗေးဂတ်စ်မှာနေထိုင်တဲ့မြန်မာတွေကိုမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လတ်စ်ဗေးဂတ်စ်မြို့ကနေ85မိုင်ဝေးတဲ့နေရာကအငိမ့်စားအေရာမှာနေထိုင်သူတနက်သမားစတီဖန်ပက်တော့ဟာဒီမန္တလေးဘေးဟိုတယ်မှာစက်တင်ဘာ28ထဲကတက်ခိုနေခဲ့ပြီးအခန်းထဲမှာတနက်10လက်လောက်စုကတနင်္ဂနွေနေ့ည10နာရီနောက်ပိုင်းမှာအခုလိုပြစ်ခတ်ခဲ့တာပါအခုလိုဒရက်ဆက်ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံးသူမိသားစုတွေနဲ့အတူဝမ်းနည်းပူဆွေးမိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထုတ်ပြောလိုက်ပြီးဒီအကြမ်းဖက်မှုကြောင့်တော့ကိုယ်လဲသွေးပြက်ပြီးလိုက်ကျန်းတန်းသွားမှာမဟုတ်ဘူးလို့ဆိုလိုက်ပါတယ
် Our unity cannot be shattered by evil.Our bonds can
ကျွန်တော်တို့ရဲ့ညီညွတ်မှုကိုရုပ်မှာဆိုးဝါးတဲ့နည်းနဲ့ရိုက်ချိုးပစ်လို့မရပါဘူး။ကျွန်တော်တို့ရဲ့သွေးဆီးမှုကိုအကြမ်းဖက်မှုနဲ့ခွဲထုတ်ပစ်လို့မရပါဘူး။အခုလိုကျွန်တော်တို့နိုင်ငံသားတွေအဓိပ္ပာယ်မဲ့အသက်ခံရတဲ့အပေါ်ကျွန်တော်တို့အနေနဲ့အရန်ကိုဒေါသထွက်ပေမဲ့လည်းကျွန်တော်တို့ကိုဒီနေ့ပေါင်းစည်းဖြစ်တည်စေတာကချစ်ချင်းမြတ်တာပါ
။ Las Vegas မှာ16နှစ်ကြာနေထိုင်ပြီး Wing Hotel မှာအလုပ်လုပ်နေတဲ့ကိုနေလင်းကဒီအကျန်းဖက်မှုကြောင့်ဒေါသထွက်အကြီးအကျယ်စိတ်ထိခတ်ရတယ်လို့ဆိုလိုက်ပါတယ
်အခုဖြစ်တဲ့အတွက်လူတွေကဒေါသဖြစ်တယ်ဒုက္ခရောက်တဲ့လူတွေအတွက်ဝမ်းနည်းတယ်ပေါ့ဗျာကျွန်တော်တို့ဒီမျိုးကလူတွေကဟိုအပျော်နဲ့လာကြတယ်ဒီမွေးနေ့ပွဲတွေလုပ်မယ်မင်္ဂလာပွဲတွေလုပ်မယ် business အတွက် conference တွေလုပ်မယ်ကျွန်တော်တို့ကအက်ခံမယ်ပေါ့နော်ဒီလိုမျိုးပျော်နေနေတဲ့လူတွေမှာအခုဒီလိုမျိုးကြီးဖြစ်တယ်ဆိုတော့အဲ့လူတော့မှမကောင်းဘူးသိမှာ
ဒါပေမဲ့လည်းဒဏ်ရာရသူတွေအများကြီးတွေးလို့နေတယ်လို့ဒီနေ့ပြည်내အုပ်ချုပ်ရေးမှူးနဲ့အဖွဲ့တွေလာစကားပြောခဲ့ပြီးမှသွေးလူတန်းတဲ့သူတွေအများကြီးဖြစ်နေပြီးတန်းစီပြီးစောင့်နေရတာတွေ့ခဲ့ရတယ်။သူလည်းအားရနေသွေးသွားလှူဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ
်။သွေးတွေအရန်လို့ဆိုတော့အဲ့တော့သွေးလှူဖို့သူတို့ပြောတယ်။အဲ့တော့ဒီကလက်သွေးကလူတွေအများကြီးပဲအမှတိုက်တန်းစီနေကြတွေ့တယ်ကျွန်တော်အဲ့လိုနေမှာ black pan ပါလေ။တန်းစီကလူ3-4နာရီစောင့်ရတယ်လို့ပြောတယ်အခုနေနေ
။ဒီပြစ်ခတ်မှုဖြစ်ခဲ့တဲ့မန္တလေးဘေးဟိုတယ်နဲ့5မိနစ်စာအကွာကားမောင်းနိုင်တဲ့နေရာလေးမှာပဲရှိတဲ့ Sunny Sushi Company ပိုင်ရှင်ဥစံထွန်းနေခေါ်လူများကဥစံနေလို့တည်သူကလည်းဖြစ်တဲ့နေ့အရင်ကလိုဒီဟိုတယ်မှာစူချီသွားမဖို့ရလိုက်တာကံကောင်းသွားတယ်လို့ဆိုပါတယ
်ဟိုမန္တလေးဘေးဟိုတယ်ကကျွန်တော်တို့နဲ့လည်းနီးတယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ customer လည်း customer ပါဆိုလိုတာတော့သူတို့ကတခါလေကြာရင်စူချီကိုအဲ့လိုပါတီကိုလုပ်ပေးဖို့ဆိုပြီးတော့အဲ့လိုလာပြီးတော့ကျွန်တော်တို့ငှားလို့ရှိရင်ကျွန်တော်တို့ကစူချီ chef အနေနဲ့အဲ့လိုသွားလုပ်ပေးလို့လိပ်ပေးရှိပါတယ်ဒါပေမဲ့မနီးညတော့ကားလို့ကျွန်တော်တို့မကားထားဘူးဆိုတဲ့အတွက်ကျွန်တော်တို့အားလုံးအန်ရကင်းညပါ
တယ်။ဒါအပြင်အခုပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာကနေလမ်းထိပ်လေးထိပ်ပဲကွာတဲ့နေရာကိုရောက်ခဲ့တဲ့ Uber တက္ကစီမောင်းသူအမျိုးသမီးမတ်အိန်ကလည်းသူမတုံလုံခြောက်ခြားသွားခဲ့ရပုံကိုအခုလိုပြောပြပါတယ်
။ရင်းတုံရတုံဖြစ်တာပေါ့နော်။အဲလေးဘလောက်ပဲပဲကွာတာပေါ့နော်။ကိုရှူးလင်းဖြစ်တဲ့အချိန်မှာဟုတ်ကဲ့။ဒါနဲ့အိန်တော့ရောက်အောင်တော့ပြန်လာနိုင်တာပေါ့နော်။အိန်ရောက်မှဒီအရင်တုံကမပြောင်းဘူးမင်းအိန်ရောက်မှလည်းတရင်နေကြည့်ရောအာမနေ့6နာရီကလာလာမှအိမ်ခံ
မင်းငါဆက်ပြီးသူမအနေနဲ့ဒီပြစ်ခတ်မှုဘက်ကိုအရင်ကြွေးလေးရှိတာကနေဒီတစ်ခေါက်တော့မကြွေးမိပဲဆန့်ကျင်ဘက်ကိုမောင်းသွားပြီးလေရင်ကွင်းကခီးတယ်ကိုသွားခေါ်ခဲ့တာကြောင့်တီတီလေးလွတ်သွားတယ်လို့ဆက်ပြောပြပါတယ
်။ဒါလည်းအဲ့ဒီပေါ့နော်အဲ့ဒီရှူးတဲ့ဖြစ်တဲ့ဘက်ကိုမချိုးမိမယ်နဲ့ဆန့်ကျင်မချူလိုက်တကယ်လို့အတနာပြစ်တဲ့ဘက်ကိုချိုးလိုက်လို့ရှိလို့ရှိရင်အဲ့ဒီမှာလမ်းပေါ်မှာမောင်းနေတာကလူတွေကအကုန်ရှိတာ ငါဘာလို့လဲဆိုတော့အပေါ်ကနေစီးပြစ်တာဖြစ်တဲ့အတွက်ဟိုများတော့နေကွင်းကိုချိန်ပြစ်တာဒါပေမဲ့ရန်တော့ဆက်တနတ်ကရန်တော့လမ်းပေါ်ကကားတွေရောကားရက်လူတွေရောမှန်တာဆိုတော့အဲ့ဒီသက်သာသာသွားမိလို့ရှိရင်အဲ့ဒါတော်တော်များများဖြစ်နေပြောတယ်အခုဒါကြောင့်မလို့သူကဒါရရတဲ့ဦတွေကတက်တက်တက်နေလာတာအဲ့ကားနဲ့သွားတဲ့ကားတွေတွေပါထိရတယ
်တကယ်တော့မိုင်းရင်သွားကြိုခဲ့တဲ့လေရင်ကွင်းကခီးတဲ့အနေနဲ့ဒီဖြစ်ခတ်မှုကြောင့်သူ့လေရင်ချက်ချင်းမဆင်းနိုင်ပဲလေထဲမှာလေးငါးဘက်ဝဲပြန်ဆောင်ဆိုင်ခဲ့ရပြီးမှဆင်းလာနိုင်တယ်။ဒီဒေသမှာမနေတဲ့ဟိုတယ်တဲမဲ့သူတွေကိုလည်းလေစိတ်ကပေးမထွက်ပဲထိန်းထားခဲ့ပြီးနောက်မှလေစိတ်နာကဟိုတယ်ကိုပို့ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါ။လုံခြုံရေးကောင်စီမှပြင်သစ်နိုင်ငံအနေနဲ့အော်တိုဘာလအတွက်အလှည့်ကျဥက္ကဋ္ဌအသစ်ဖြစ်ဆောင်ရွက်တဲ့အချိန်မှာဒုတိယပတ်မတိုင်ခင်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးတော့မြမအရေးအလွတ်သဘောဆွေးနွေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီးကမနေ့ကပြောပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အော်တိုဘလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှအရေးပေးကင်တွယ်ဖြည့်ရှင်းမဲ့အစီအစဉ်တွေတဲ့မြမအရေးလုံခြုံရေးကောင်စီကဘုံသဘောတူညီတဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးအထိဆောင်ရွက်ဖို့ရှိနေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှတင်းလာနေကပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီး Francois Dilcha ကပြောပါတယ
် So we will host an informal meeting of the Security Council in the first half of October. This meeting will focus not only on discussing the situation on the ground,in order to develop a common understanding
of the Autobala Duriya Ba Twin Lon Yoe Council ma Myanmar ye alut thaw swin ni bo shi ba de. Ai si wei ma yakkhain pi nay myaw wai ma phit pyet ni de chin ni de ko da ma ka pitipaka phya de che kan chaung yin ne patat pi lo a long lak khan nai mae na le mu thaw tu nyi mu le ya nai mu swin ni ja ma phit de lo be. Mr. Anand U Saung de yakkhain chan pe commission ye chan pyu jet de ko a the sait lait la tong tat pi lo Lon Yoe Council ni ne blo account the phaw nai ma le so da ko swin ni ja ma ba.အဲ့ဒါကြောင့်မြန်မာဟာလုံခြုံရေးကောင်စီကဦးစားပေးဆွေးနွေးမဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နောက်ပြီးတော့တခြားကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အတူလုံခြုံရေးကောင်စီရဲ့ဆိုရင်မကင်းဖြစ်နေမှုတွေကိုဖော်ထုတ်ပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တဲ့သဘောထားနဲ့ညှိနှိုင်းဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။ဒီလိုနီးလမ်းနဲ့လှုပ်ဆောင်မှုအရေးကြီးပြီးတော့လိုအပ်တယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ
်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေမြန်မာလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြန်လည်နှိမ်နင်းရမှာရိုဟင်ဂျာဒုက္ခသည်ပေါင်းတန်တဝက်နီးပါးဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ပြေးရတဲ့အခြေအနေထိဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလူမျိုးတုံးတပ်ဖြတ်မှုအစဉ်လို့သတ်မှတ်ခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကလည်းပြင်းပြင်းထန်ထန်ငြင်းဆူပယ်ချထားတာပါ။တေကြတာကတော့အဲ့ဒီဒေတာမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ပေါ်နေပြီးဒါကိုကုလသမဂ္ဂရောလုံခြုံရေးကောင်စီကပါဟန်တားနိုင်ခြင်းမရှိခဲ့ဘူးလို့ပြင်သစ်တပ်အမတ်ကြီးကအခုလိုဝန်ခံပြောကြားခဲ့ပါတယ
် But we fail with respect to the past with respect to preventive diplomacy
တန်တမာရေးရာကြိုတင်ကာကွယ်ရာမှာလုံခြုံရေးကောင်စီအနေနဲ့မအောင်မြင်ခဲ့ပါဘူးအစောပိုင်းကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လည်းဒီကိစ္စဘာကြောင့်ပြက်ကွက်ရတယ်ဆိုတာကကုလသမဂ္ဂအတွင်းမှုချုပ်နဲ့အတူတခြားနိုင်ငံတွေပါအသေးချာဆွေးနွေးဖို့လိုပါတယ်ဒီလိုဖြစ်ဆိုးမျိုးစိုက်မယ်ဆိုတဲ့သတိပေးမှုတွေအခြေအနေတွေပြသခဲ့ပေမဲ့လည်းအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ကြေကွဲဝမ်းနည်းစရာဖြစ်ဆိုးကြီးနဲ့ရင်ဆိုင်နေရပါတယ
်ဒါကြောင့်လေလုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့ပထမခြေလှမ်းအဖြစ်အလွတ်သဘောဆွေးနွေးတဲ့အဆင့်ပြီးတဲ့နောက်မှာဒုတိယခြေလှမ်းဖြစ်တဲ့တညီတညွတ်ထဲဆုံးဖြတ်ချက်ချမှတ်ဆောင်ရွက်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြင်သစ်တပ်အမတ်ကြီး Francois Dilcha ကပြောပါတယ်
When we say we would like to have an informal meeting of the Security Council with the key players in order to have a common assessment and then common outlines in terms of action, that's precisely because
when we come see my account, ye go dika chare nai ngan ni ne alu tabor suine lo de chak ga ake phyet de niya ma a long lak khan nai ne a myin ne ya shi bo pyatana go let twe phye shin ne niya ma a long tabor tu nai me ya tha chet de cha pya nai mo phit par de.ဒီပြည်ပကကြီးအဆုံးတနိုင်ရေးအတွက်အကောင်းဆုံးနည်းလည်းဖြစ်ပါတယ်။ဒါကပထမခြေလမ်းပါ။ဒုတိယခြေလမ်းကတော့ကျွန်တော်တို့အမြင်ရဆိုရင်ပြက်ပြက်သားသားပြင်းပြင်းထန်ထန်နဲ့တညစ်တညွတ်တဲ့လုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ဖို့ဖြစ်ပါတယ်။လုံးဝလက်မခံနိုင်တဲ့ခြေကွဲပွဲရာဖြစ်ရတဲ့ပတ်သက်ပြီးတော့တကယ်လို့လုံခြုံရေးကောင်စီကထိထိရောက်ရောက်လုပ်မယ်လို့စိတ်ပိုင်းဖြတ်မယ်ဆိုရင်ဒီလမ်းကြောင်းတိုင်ဆောင်ရမှာဖြစ်ပါတယ်။
လုံခြုံရေးကောင်စီမှဒီတစ်ချိန်မြမအရေးအလွတ်သဘောဆွေးနွေးဖို့ပြင်သစ်နဲ့အတူဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီသတင်းနဲ့တစ်ဆက်တည်းပဲဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARSA Rohingya အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားရအောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေတဲ့အကြောင်းပြောပြမှာပါအင်ဒိုနီးရှားနိုင်ငံတွေကအစွန်းရောက်အဖွဲ့တွေကြားမှာရခိုင်ပြည်နယ်ဘက်ကိုသွားကျင်နေသူတွေအများအပြားရှိနေတယ်ဆိုတာသိရပြီးတဲ့နောက်မှာအင်ဒိုနီးရှားအစိုးရကအခုလိုဆောင်ရွက်တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA အင်ဒိုနီးရှားဌာနရဲ့သတင်းပေးပို့ချက်ကိုမဆုမြတ်မွန်ကတင်ပြမှာပါရှင်
အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားအများအပြားရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အကြမ်းဖက်မှုတံပြန်ရေးအေဂျင်စီ BNPT အကြီးအကဲရဲချုပ်ဆူဟာဒီအလီယတ်ကစက်တင်ဘာ29ရက်နေ့ကသတင်းတောက်တွေကိုဂျကာတာမြို့တော်မှာပြောကြားခဲ့ပါတယ်အင်ဒိုနီးရှားကနေမြန်မာနိုင်ငံသွားတဲ့သူတွေကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးအဖွဲ့ကစောင့်ကြည့်နေပေမဲ့အခုချိန်အထိရခိုင်ပြည်နယ်ဘက်သွားတဲ့အင်ဒိုနီးရှားတယောက်မှမရှိသေးဘူးလို့ပြောပါတယ်ရိုဟင်ဂျာအရေးကြောင့်အင်ဒိုနီးရှားနိုင်ငံတဲကအစွန်းရောက်အဖွဲ့တွေတခုနဲ့တခုစူးစီးမိသွားမှာကိုအစိုးရကအလေးထားအားထုတ်ကာကွယ်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့အစည်းရေးရာဆိုင်ရာအထူးအကြံပေးဆယ်မန်အန်ဖာရီစီကပြောကြားပါတယ်ဖိလစ်ပိုင်နိုင်ငံမင်ဒါနာအိုကျွန်းရဲ့မြို့တော်မာရာဝီကို IS စစ်သွေးကြွအဖွဲ့တစ္ဆာကံအကြမ်းဖက်အဖွဲ့တွေကထိန်းချုပ်ပြီးအခိုင်အမာခြေကုပ်ယူထားတဲ့အတွက်ဖိလစ်ပိုင်စစ်တပ်ကမြို့ကိုပြန်သိမ်းနိုင်ဖို့တိုက်ခိုက်နေရဆဲဖြစ်ပါတယ်ဒီလိုအခြေအနေမှာအာရှဒေသရင်းနောက်ထပ်အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုတွေထပ်မဖြစ်အောင်အင်ဒိုနီးရှားနိုင်ငံကတက်တက်ကြွကြွကာကွယ်တားဆီးနေပြီးမြန်မာနိုင်ငံရဲ့ပြဿနာကိုအာဆီယံမူပေါင်းတွေအတွင်းကနေဖြေရှင်းဖို့ဖိတ်ခေါ်ထားပါတယ
် Kita juga ingin menghindari Rakhine State menjadi Marawi baru Di Marawi sudah kita tahu sendiri Marawi itu dikuasai oleh ISIS sekarang
ရခိုင်ပြည်နယ်ကို Marawi မြို့လို့ IS သွေးကြွတွေထိန်းချုပ်ထားနိုင်တဲ့နေရာနောက်တစ်ခုဖြစ်လာမှာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူးကျွန်တော်တို့ကာကွယ်ရပါလိမ့်မယ်ဒေတာတွေမှာ IS သွေးကြွတွေအားကောင်းလာမှာကိုကျွန်တော်တို့မလိုလားပါဘူးဒါပေမဲ့ကျွန်တော်တို့နဲ့မျက်နှာချင်းဆိုင်မာရဝီမှာကိုအခု IS တွေရောက်နေပါပြီအာဆာကလည်း IS နဲ့ပေါင်းမိဖို့နှိစက်နေပါတယ်ဒီအခြေအနေကိုကျွန်တော်တို့တားဆီးရပါလိမ့်မယ်
မြန်မာနိုင်ငံကိုစေတနာဝန်ထမ်းအဖြစ်သွားလို့သူတွေစရင်ပေးဖို့တောင်းဆိုထားတဲ့အင်ဒိုနီးရှားနိုင်ငံတွေကအဖွဲ့တွေထဲမှာ Islamic Defenders Front အတူက FBI ဆိုတဲ့ဘာသာရေးအစွန်းရအဖွဲ့လည်းပါဝင်ပါတယ်ဒီအဖွဲ့ကအင်ဒိုနီးရှားနိုင်ငံကိုအစ္စလမ်ဘာသာအခြေခံတဲ့ရှရီယာဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်အောင်ရည်ရွယ်ကြိုးစားနေတဲ့အဖွဲ့ဖြစ်ပါတယ်။ဘာသာရေးနဲ့အစွန်းရောက်အမြင်တွေကိုအင်တာနက်ပေါ်မှာဝါဒဖြန့်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့တလလောက်ထဲကစည်ရင်းကောက်ခံမှုတွေစားလုံနေတာမှနာမည်စည်ရင်းပေးသူအများအပြားရှိတယ်လို့ဆိုပါတယ်။နိုင်ငံရေးလုံခြုံရေးနဲ့ဥပဒေရေးရာညှိနှိုင်းရေးဝန်ကြီးအငိမ့်စားဗိုလ်ချုပ်ကြီးဝီရန်တိုကတဆင့် FBI အဖွဲ့ဝင်တွေအထူးသဖြင့်လက်နက်ကိုင်အဖွဲ့ဝင်တွေမြန်မာနိုင်ငံမသွားအောင်လို့အင်ဒိုနီးရှားအစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။ FBI ကို1998ခုနှစ်မှာတည်ထောင်ချိန်ကဗိုလ်ချုပ်ကြီးဝီရန်တိုရဲ့ထောက်ခံမှုရခဲ့တယ်လို့အင်ဒိုနီးရှားသတင်းတွေကဖော်ပြပါတယ်။ FBI အဖွဲ့ဌာနခွဲတွေကမြန်မာနိုင်ငံသွားလို့သူတွေကိုစည်ရင်းကောက်ခဲ့တဲ့အထက်မှာ Central Java ပြည်နယ်ကကလဒန်ဆိုတဲ့မြို့လေးမှာရှိတဲ့ FBI ဌာနခွဲလေးပါဝင်ပါတယ်။အဲ့ဒီကအဖွဲ့တာဝန်ရှိသူဆူယာဒီအယ်အဘူဖာတီကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့စည်ရင်းကောက်တာလို့ဆိုပါတယ်
ကျေးဇူးတော်ပြည်ကအမှန်တကယ်တန်ကတန်ချူကာအာတီအာတဲ့တော့ချူကာပါဆူရူဟန်စတူလာကီဒီ
ကလာရန်တခုထဲမှာမဟုတ်ပါဘူးအာချေပါဆူရူဘန်နဲ့ရီအောင်ပြည်နယ်တွေမှာလည်းစည်ရင်းတွေကောက်ခဲ့ပါတယ်ကလာထံမှာတော့မြန်မာနိုင်ငံကိုသွားဖို့အစင်သင့်ရှိနေတဲ့မူဂျာဟစ်အဖွဲ့တွေကိုစည်ရင်းကောက်တာပါကျွန်တော်တို့လျှောက်လာတွေပြင်ဆင်ချိန်တဲကမပုံတင်ခြင်းလို့မေးမြန်းကြသူတော်တော်များများရှိပါတယ်ဒါပေမဲ့ဌာနချုပ်ကညွှန်ကြားချက်ကိုစောင့်နေရတာမို့လျှောက်လာတွေကိုစလက်မခံသေးပါဘူးအတိအကျစည်ရင်မပြုစုရသေးပေမဲ့စိတ်ဝင်စားလို့စည်ရင်ပေးထားသူတွေရဲ့နာမည်တွေရထားပြီးပါပြီသူတို့ကလူသားချင်းစာနာတဲ့အကူအညီပေးချင်ကြတဲ့စေတနာဝန်ထမ်းတွေပ
ါမြန်မာနိုင်ငံသွားချင်သူတွေရဲ့ကုန်ကြစည်ရဲ့အတွက်သူတို့အဖွဲ့ကဆက်ပြီးတော့အလူကောက်နေပါတယ်ရခိုင်ပြည်နယ်ကပြည်ထနာကိုဖြည့်ရှင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံက 4+1 formula ဆိုတဲ့အကြံပြုချက်တစ်ခုကိုအဆိုပြုထားပါတယ်။ formula 4ခုဆိုတာကတော့ငင်းချမ်းရေးနဲ့တည်ငြိမ်ရေးပြည်လည်တည်ဆောက်ဖို့အကြမ်းဖက်မှုကင်းစွာနဲ့အခြေအနေကိုထိန်းဖို့လူမျိုးဘာသာမရွေးရခိုင်ပြည်နယ်ထဲမှာရှိသူအလုံးကိုချွင်းချက်မရှိအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ဖြစ်ပါတယ်။ဒီ plus 1 formula ဆိုတာကတော့ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်ရေးဖြစ်ပါတယ်။ August 25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကနေပြည်တော်ရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်။ လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းတဲ့ချီထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ပြည်ရင်းဖိအားတွေကြောင့်အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရက်နိုမာဆူဒီကနေပြည်တော်ကိုစက်တင်ဘာ၄ရက်နေ့ကတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံစဉ်ကရခိုင်ပဋိပက္ခဖြည့်ဆင်းရေးအတွက်အခုလို 4+1 formula ကိုအင်ဒိုနီးရှားအစိုးရကအကြံပြုခဲ့တာဖြစ်ပါရဲ့ရှင်
။မဆုမြတ်မပါရှင်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့တပ်သား2ဦးကနေတဲဆောင်လာတဲ့စိတ်ကြွစေတသန်း8သိန်းကျော်ကိုအောက်တိုဘာလ1ရက်နေ့ကဖမ်းဆီးရမိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရပြန်ကြားရေးအဖွဲ့ကပြောပါရဲ။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာအမှတ်88ထောက်ပို့တပ်ကတပ်သားတွေတဲဆောင်လာတဲ့စိတ်ကြွစီတသန်း8သိန်းကျော်ကိုဖမ်းဆီးမိခဲ့ကြောင်းရခိုင်ပြည်နယ်စီပင်ဝန်ကြီးလက်ဖြင့်ရခိုင်ပြည်နယ်ပြန်ကြားရေးတာဝန်ရှိသူလည်းဖြစ်တဲ့ဦးမင်းအောင်ကအခုလိုပြောပါတယ်
။အားလုံးမိသားစုဒီမောင်တော်မြို့နယ်အတွင်းမှာပေါ့နော်။သူကမြို့ဝင်တရားရေးခင်းမှာမိတာပါဟုတ်။မိသားကအားလုံးကို WY စာရန်ပါဒီအဝါရောင်အပြူရောင်ဆလာအိတ်ပေါ့နော်။အဲ့မှာဆက်တဲ့အတွင်းမှာထည့်လာတာ။ဟုတ်ပါတယ်။ခြေကြားအားလုံးသိရှိသိနေ7,950ကြာအဲ့ဒါကာလတန်ဖိုးဆိုလို့ရှိရင်သိန်းပေါင်း3,635လောက်ရှိတာဗောနော်သိန်းအဲဒီလာတဲ့လူတွေကတော့ဒီတက်ပါတယ်ဗောနော်ထောက်ဖို့တိုင်းဗောဟိုရှင်းနှစ်ရှိကနေပြီးတော့ဟိုတက်တာလူရှိတဲ့နောက်ပြီးတော့တဒါကျိုးစိန်ထွန်းနှစ်ယောက်ပေါ့
2016ခုနှစ်နဲ့2019ခုနှစ်ထဲမှာရခိုင်ပြည်နယ်အတွင်းမှာစိတ်ကြွစည်းတွေအများအပြားဖမ်းဆီးမိနေတာပါအခုလိုမျိုးရခိုင်ပြည်နယ်အတွင်းမှာမူရစေဝါတဲဆောင်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရအနေနဲ့ကင်တွယ်ဖြည့်ရှင်းနေရပုံကိုလည်းဦးမင်းအောင်ကဆက်ပြောပြပါတယ
်ဒီနယ်အစိုးရအဖွဲ့အောက်မှာဆိုရင်ခုရေတပ်ဖွဲ့တွေရှိရပါဘောနော်ရေတပ်ဖွဲ့တွေအရဒီလိုပဲတည်င်းရရင်ရတယ်လို့ရှားဖွေပြီးတော့အစစ်စစ်ပြီးတော့ပို့ထုတ်နေတာပဲရှိပါတယ်ဟုတ်ကဲ့
မြန်မာဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာစက်တန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကနယ်မြေကန်အာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလဲတန်ကောက်ကားလမ်းမှာရှိတဲ့ရွှေဘဟုဖုံးတော်ကြီးကျောင်းအတွင်းမှာလည်းစက်တန်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွစီပြား46တန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်မေလပထမပတ်ထဲမှာပဲရခိုင်ပြည်နယ်ဘူးတိတောင်မြို့အခြေစိုက်ခမရ964ကဘုံမှုတူတပ်ဖွဲ့ဝင်တဦးနဲ့အရက်သား2ဦးတို့ဟာဘူးတိတောင်ကနေမောင်တော်မြို့ကိုထွက်လာစဉ်တွင်မှစိတ်ကြွစေးပြအလုံးကြီး4,000တယ်ဆောင်လာတဲ့အတွက်သူတို့စီးလာတဲ့ကားကိုမြန်မာနယ်ခြားဆောင်တပ်တွေနဲ့တူပူးပေါင်းစစ်ဆေးရေးအဖွဲ့တွေကရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မေလ17ရက်နေ့တုန်းကတော့ဘူးတိတောင်မြို့နယ်ထဲမှာစိတ်ကြွစေးပြအလုံးကြီး16သိန်းကိုပြည်နယ်အိတ်တွေနဲ့ထည့်ပြီးကုန်တင်ကားနဲ့ပြောင်းလဲတင်ဆောင်လာတော့မှဖမ်းဆီးမိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုခပ်ပြေးတင်ဆောင်လာတဲ့မွတ်စလင်ဒုက္ခသည်တွေထံကနေစိတ်ကြွစေးပြား2000ကျော်ကိုလည်းဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်တွေကဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာအစိုးရတက်လာပြီးတဲ့နောက်ပိုင်း2016ခုနှစ်နဲ့2019ခုနှစ်အတွင်းမှာစိတ်ကြွစေးအလုံးကြီးတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာပါရှင်မြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြမစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါ The United States is one out of 193 countries in the United Nations and yet we pay
ဒါကတော့ကုလသမဂ္ဂမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတဲ့အကြောင်း American သမ္မတ Donald Trump ဘာကြောင့်ပြောကြားခဲ့တယ်လဲဆိုတာစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုကျော်အောင်လွင်ကနေပြီးတော့ကောက်နှုတ်တင်ပြမှာပါရှင
်တရားမဝင်တစ်ခိုးထုတ်မှုတွေကိုတားဆီးပိတ်ပင်မှုမြန်မာအစိုးရကကြိုးပမ်းမှုတွေရှိနေပေမဲ့လည်းတကူထုတ်သူတွေကတော့အာဏာပိုင်ရဲ့လက်ကနေလွတ်အောင်တိမ်းရှောင်နိုင်တဲ့နည်းတွေနဲ့ဆက်ပြီးတော့လုပ်နေကြတယ်လို့ကိုကိုနက်ရန်ကုန်အွန်လိုင်းသတင်းမှာအော်တိုဘလာ2ရက်နေ့ကဖော်ပြထားပါတယ်အခုနှစ် AP နဲ့ဩဂုတ်လအကြာမြန်မာရဲတပ်ဖွဲ့ဝင်တွေဖမ်းဆီးရမိတဲ့တရားမဝင်ခိုးထုတ်တဲ့တစ်တန်ချိန်ပေါင်း 22,000 ရှိပြီးတော့တကူထုတ်သူအဖြစ်တန်လျာရှိပြီးတော့ဖမ်းဆီးထားခဲ့တဲ့သူပေါင်းကလည်းအဲ့ဒီ9လအတွင်းမှာ 3,000 ကျော်ရှိနေပါတယ်တကူထုတ်သူတွေဟာတစ်တွေကိုခရီးသည်တင်ဘတ်ကားကနေပြီးတော့မော်တော်ယာဉ်တွေအတွင်းမှာခိုးဝက်ပြီးတော့တယ်ဆောင်ခဲ့ကြတာပါတစ်ခိုးသမားတွေဟာကြံ့ကြံ့ဖန်ဖန်နီးတွေနဲ့လှုပ်လာတာကိုတွေ့ရပြီးတော့တခါကဆိုလို့ရှိရင်အေးပေါ်လူနာတင်ကားတစ်စီးထဲမှာတောင်တစ်တွေတင်ထားတာကိုဖမ်းဆီးရမိခဲ့တယ်လို့ရန်ကုန်တိုင်းတစ်တော်ဌာနကညွှန်ကြားမှုဦးသိန်းတိုးက11သတင်းကိုပြောပြတဲ့အကြောင်းကိုကိုနက်သတင်းမှာကိုကဖော်ပြထားပါတယ်တရားမဝင်တစ်ခိုးထုတ်သူတွေဟာတစ်ပင်တွေကိုသူတို့ကိုယ်တိုင်မခုတ်ဘဲရွာသူရွာသားတွေကိုငွေကောင်းကောင်းပေးပြီးတော့ခုတ်ခိုင်းနေတာကြောင့်စင်းရတဲ့ရာသူရွာသားတွေကိုပညာပေးတဲ့လုပ်ငန်းတွေလုပ်ဖို့လဲတတော်ဌာနကနေကြိုးပမ်းနေတယ်လို့ဆိုပါတယ်မြန်မာအာဏာပိုင်တွေရဲ့မကြခင်ကလှုပ်ဆောင်ခဲ့တဲ့တစ်ခိုးထုတ်မှုတားဆီးနေနေတွေကြောင့်တစ်ခိုးသမားတွေဘက်ကလည်းသူတို့ရဲ့အခြေစိုက်လုပ်ွက်နေရာတွေကိုပြောင်းရွှေ့လာခဲ့ကြပါတယ်စကိုင်းတိုင်းဟာတစ်ခိုးထုတ်မှုအများဆုံးလုပ်တဲ့ဒေသတွေထဲကတစ်ခုပါပြီးခဲ့တဲ့နှစ်တုန်းကစကိုင်းတိုင်းကခိုးထုတ်ခဲ့တဲ့တစ်တန်ချိန်ပေါင်း 8,600 ကိုဖမ်းဆီးရမိခဲ့ပြီးတော့ဒီနှစ်မှာတော့တန်ချိန် 3,500 ပဲဖမ်းဆီးမိခဲ့တာကြောင့်တခိုးထုတ်မှုတွေစကိုင်းတိုင်းမှာကျဆင်းလာတယ်ဆိုတဲ့သဘောပါတန်ချိန်တထောင်လောက်ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ပိုင်းတခိုးသမားတွေဟာစကိုင်းတိုင်းကနေပြီးတော့မွန်ပြည်နယ်ဘက်ကိုပြောင်းရွှေ့ပြီးလှုပ်ဆောင်လာကြပါတယ်တဟာပင်လယ်ရေကြောင်းကနေပြီးတော့တခိုးထုတ်ဖို့ကြံစည်တဲ့သဘောပဲလို့လဲတတော်ညွန်ကြိုင်မှုဦးသိန်းတိုးကပြောပါတယ်တတော်တွေထူထပ်ထပ်ရှိတဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေဟာလည်းတခိုးထုတ်မှုအများဆုံးဒေသတွေဖြစ်ကြတယ်လို့ Coconuts ရန်ကုန် online သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးပြုတ်တုတ်တင်ရှင်းလင်းမှုတွေရှိတယ်ဆိုတာကိုအပြစ်တင်ရှုံချဖို့ညှင်းဆန်နေတဲ့နိုင်ငံတစ်ခုဆိုတဲ့ခေါင်းစဉ်နဲ့ Isat Stonefish ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကို Washington Post သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်ကင်တွယ်ဖြိုခွဲခဲ့တဲ့လို့ရကြောင်း American ပြည်ထောင်စုဥရောပနဲ့ကမ္ဘာအဖွဲ့အစည်းတွေကဝိုင်းပြီးတော့ပြစ်တင်ရှုံချနေကြပါတယ်။တရုတ်နိုင်ငံကတော့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်နေတဲ့လို့ရတဲ့အဖြစ်ထောက်ခံတဲ့အကြောင်းစတေမာလာဆန်နီရဲ့နေတုန်းကတရုတ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးကဆိုပါတယ်မြန်မာအစိုးရကိုထောက်ခံတဲ့လို့ရက်ကိုပြတ်သားတဲ့အနေနဲ့အဲ့ဒီသတင်းပတ်ထဲမှာပဲတရုတ်အစိုးရရဲ့ဆက်သွယ်ရေးယုံတစ်ခုနေပြည်တော်မှာဖွင့်လှစ်ခဲ့ပါတယ်ဒီလိုခြေလှမ်းမျိုးကတခြားအင်အားကြီးနိုင်ငံတွေအနေနဲ့လှုပ်ဖို့တော်တော်စဉ်းစားရတဲ့အလုပ်ပါဘာကြောင့်လဲဆိုတော့နေပြည်တော်ဆိုတာကအရင်ဆက်အာဏာရှင်တွေနဲ့ဆက်ဆက်နေပြီးအထီးကျန်ဖြစ်နေတဲ့မြို့တော်တစ်ခုပါရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်တာတွေရပ်တန့်မှုကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကထိုက်တွန်းခဲ့ပြီးတဲ့နောက်ပိုင်းမှာလည်းတရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရမျိုးသမီးကမြန်မာနိုင်ငံဟာတရုတ်ရဲ့ယဉ်နီးတဲ့အိမ်နီးချင်းဖြစ်တယ်လို့ပြောဆိုခဲ့ပြီးမကြခင်မှာပဲရခိုင်ပြည်နယ်မှာတည်ငြိမ်မှုတွေအမြန်ပြန်ရလာမယ်ဒေသခံတွေပုံမှန်အနေထားနဲ့ပြန်ပြီးတော့နေလာနိုင်တော့မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းလူသားချင်းစာနာမှုတွေကူညီပေးမယ်လို့တရုတ်ဆိုရကပြောပါတယ်ကုလသမဂ္ဂမှာထွေထွေညီလာခံကျင်းပနေတော့ကလည်းမြန်မာဆိုရကသူ့တိုင်းပြည်ရဲ့လုံခြုံရေးကိုကာကွယ်ဖို့ကြိုးပမ်းနေမှုတွေကိုတရုတ်နိုင်ငံအနေနဲ့နားလဲလဲတယ်ထောက်လဲထောက်ခံတယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဝမ်ယီကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာကူတာရက်စ်ကိုပြောဆိုခဲ့တဲ့အကြောင်း Isat Stonefish ရဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားပါတယ
်ခရရှိမြန်ပြန်ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တိချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်လူသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပို့ထားမယ်ဆိုရင် ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ညမှာတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။ကျမတို့ဒီစီစဉ်ကနေ VOA သောရရှင်ရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့တင်ဆက်နေတာဖြစ်ပါရရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပ
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲဆင်းစစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြီးတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာရီပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလန်တန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါပါအဖွဲ့ဝင်ပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂအဖွဲ့ကြီးဟာငွေကုန်ကြေးကျများပြီးနှောင့်နှေးကြန့်ကြာတဲ့ဘယူရိုကရေစီရန်ရရတွေကြောင့်ရည်မှန်းချက်တွေပြင်းမြောက်အောင်မြင်အောင်လုပ်နိုင်စွမ်းမရှိတဲ့အဖွဲ့အစည်းကြီးဖြစ်ကမ္ဘာကောင်းဆောင်တော်တော်များများကရှုမြင်လာနေကြပါတယ်ဒါကြောင့်လည်းကုလသမဂ္ဂအဖွဲ့ကြီးအတွက်ငွေကြေးအများဆုံးထည့်ဝင်ထားတဲ့နိုင်ငံဖြစ်တဲ့ American ပြည်ထောင်စုအနေနဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့လိုလားတဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတ Donald Trump ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီအကြောင်းစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာစီးပွားရေးနယ်ပယ်ကလာတဲ့လုပ်ငန်းရှင်ကြီးတဦးဖြစ်တာနဲ့အညီသူ့ရဲ့အုပ်ချုပ်မှုပုံစံဟာလည်းစီးပွားရေးသမားဆန်တယ်လို့အများစုကမှတ်ချက်ပေးပြောဆိုကြပါတယ်။သူ့ရဲ့အုပ်ချုပ်မှုပုံစံဟာလက်ရှိသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်အစိုးရအဖွဲ့အတင်သာမကပဲ EU ကုလသမဂ္ဂ NAFTA စတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေအပေါ်မှာပါအကျိုးသက်ရောက်နေတာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကိုတိုင်းပြည်အရေးကိုသာဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းအတုံးပြန်သဘောနဲ့ဘာမှပြန်မရပဲအမေရိကန်အနေနဲ့အတုံးချခံတဲ့အဖြစ်ခံတော့မှမဟုတ်ကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပထမဆုံးအကြိမ်ပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတထရမ့်ကသတိပေးပြောကြားလိုက်ပါတယ်။တက်တန်းအဖြစ်နှစ်ပေါင်း80ရှိလာပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်တခြားနိုင်ငံတွေတဲ့စာရင်အဖွဲ့ဝင်ကြီးအပါအဝင်နှစ်စဉ်ထက်ဝင်ငွေလိုအပ်တာတဲ့ပို့ပြီးပေးလာခဲ့ပြီးဖြစ်တာကြောင့်ကုလသမဂ္ဂအရာရှိတွေအနေနဲ့ငွေနည်းနည်းနဲ့ပို့ပြီးအလုပ်ဖြစ်တဲ့နီလန်ကိုရှာဖွေလှုပ်ဆောင်ကြဖို့အချိန်တန်ပြီလို့လည်းသမ္မတထရန့်ကပြောပါတယ
် The United States is one out of 193 countries in the United Nations and yet we pay 22% of the entire budget and more
ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုဟာအဖွဲ့ဝင်နိုင်ငံတစ်ခုသာဖြစ်ပါတယ်။ဒါပေမဲ့ဘတ်ဂျက်ကြီးတစ်ခုလုံးရဲ့22ရာခိုင်နှုန်းထက်ပိုတဲ့ငွေကိုကျွန်တော်တို့ကထည့်ဝင်နေတာပါ။တကယ်တော့အများသိထားတာတဲ့ကျွန်တော်တို့နိုင်ငံကအများကြီးပိုပေးနေပါတယ်။အမေရိကန်ပြည်ထောင်စုဟာမမျှတတဲ့ဝန်ထုပ်ဝန်ပိုးကိုထမ်းရွက်နေရတာပါ။သို့သောဘက်မလိုက်ဖဲပြောကြကြေးဆိုရင်ကုလသမဂ္ဂရဲ့ရည်မှန်းချက်တွေအောင်မြင်မယ်။အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းတွေကိုအကောင့်ထည့်ဖော်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုကအကျိုးရှိမှာဖြစ်ပါတယ
်။ကုလသမဂ္ဂအဖွဲ့ကြီးရဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲပစ်ဖို့လိုအပ်နေပြီဆိုတာကို2016ခုနှစ်မဲဆွယ်စည်းရုံးရေးကာလတွေကတည်းကသမ္မတထရန့်ကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်သမ္မတအဖြစ်သူပထမဆုံးအကြိမ်ကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းထဲမှာသမ္မတထရန့်ကဒီကိစ္စကိုအလေးပေးပြောကြားခဲ့တာပါ။အထူးသဖြင့်တော့ငွေကုန်ကြေးကြများပြီးအလုံးမဖြစ်တဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတထရန့်ကလိုလားနေတာပါ။အတွင်းရမှုချုပ်အန်တိုနီယိုဂူတဲရက်အပါအဝင်ကုလသမဂ္ဂအရာရှိအများစုကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အချိန်တန်ပြီးဆိုတာကိုသဘောတူကြပါတယ်။ဒါပေမဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးတဲ့သမ္မတထရန့်အမေရိကန်နိုင်ငံအတွင်းမှာလှုပ်ဆောင်လိုတဲ့အခွန်ကောက်ခံတဲ့စနစ်ပြုပြင်ပြောင်းလဲရေးနဲ့ Obama Care လို့ခေါ်တဲ့အကုန်ကြတက်တာတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ပြုပြင်ပြောင်းလဲရေးစတဲ့ပြုပြင်ပြောင်းလဲမှုတွေကပိုပြီးလွယ်ကူမဲ့သဘောရှိနေတာပါ။ကုလသမဂ္ဂဟာနိုင်ငံပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အပြင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာလည်းအများအပြားရှိနေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာခက်ခဲမှုတွေရှိနေတာပါကုလသမဂ္ဂရဲ့ဖွဲ့စည်းပုံအရစန့်ကျင်ဘက်အယူအဆရှိတဲ့နိုင်ငံအသီးသီးနဲ့အဖွဲ့အစည်းအများအပြားကဆုံးဖြတ်ချက်ချပိုင်ခွင့်ရှိနေတာဖြစ်ပါတယ်ဥပမာအားဖြင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့ပုံမှန်လုပ်ငန်းစဉ်ကုန်ကျစရိတ် 25 ရာခိုင်နှုန်းကိုအမေရိကန်ပြည်ထောင်စုကထည့်ဝင်ပေးနေတာဖြစ်တဲ့အပြင်ငင်းကြရေးထင်းသိမ်းရေးတပ်ဖွဲ့တွေရဲ့ကုန်ကျစရိတ် 28 ရာခိုင်နှုန်းကိုလည်းထက်ဝင်ပေးနေတာပါ။ဒါပေမဲ့အခုနှစ်အတွက်ထည့်သွင်းရမယ့်ငွေကိုအမေရိကန်ပြည်ထောင်စုကမပေးရသေးတဲ့အတွက်ကုလသမဂ္ဂကိုထောက်ပံ့ငွေဖြတ်တောက်တော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။2016ခုနှစ်မှာကုလသမဂ္ဂကိုနိုင်ငံအလိုက်အဖွဲ့ဝင်ချင်းနဲ့ထောက်ပံ့ငွေပေးခဲ့ကြတဲ့နိုင်ငံစင်းကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်လည်းအမေရိကန်ပြည်ထောင်စုက 10.1 ဘီလီယံ၊ဂျာမနီက 3.4 ဘီလီယံဗြိတိန်က3ဘီလီယံဂျပန်က 2.8 ဘီလီယံကနေဒါက 1.6 ဘီလီယံတရုတ်နဲ့ဆွီဒင်နိုင်ငံတို့က 1.3 ဘီလီယံစီပြင်သစ်က 1 ဘီလီယံဩစတြေးလျက 3.8 ဘီလီယံအသီးသီးထည့်ဝင်ခဲ့ကြတာကြောင့်အမေရိကန်ပြည်ထောင်စုဟာတခြားချမ်းသာကြွယ်ဝတဲ့နိုင်ငံတွေနဲ့စာရင်များစွာတာလွန်နေတာဖြစ်ပါတယ်အဲ့ဒီလိုနှစ်စဉ်ငွေကြေးအမြောက်အများထောက်ပံ့ပေးနေတဲ့ကြားကငင်းချမ်းရေးလိုအမေရိကန်ပြည်ထောင်စုအတွက်နိုင်ငံရေးအရာအရေးပါတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကထိရောက်စွာအကောင့်ထည့်ဖော်နိုင်ခြင်းမရှိဘဲဖြစ်နေတာပါ။ဒါကြောင့်လည်းတနည်းနဲ့တစ်ချင်ချင်းမှာကုလသမဂ္ဂဟာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကယုံကြည်နေကြောင်းသမ္မတထရမ့်ကသူ့ရဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်
။ The American people hope that one day soon the United Nations can be a much more accountable and effective advocate.For human dignity,
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့တာဝန်ခံမှုပိုရှိပြီးလူကုန်ဒိတ်ခါနဲ့ကမ္ဘာတဝန်းလွတ်လပ်မှုတွေရှိလာအောင်ထိရောက်စွာထောက်ခံအားပေးနိုင်တဲ့အဖွဲ့အစည်းတစ်ခုတနည်းနည်းမှာဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်။ဒီအတော့အတွင်းဘယ်နိုင်ငံမှစီရေးအရာရောဘန်ဒါရေးအရာပါမမျှတစွာထည့်ဝင်ရတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ကမ္ဘာတိုင်းပြည်အသီးသီးအနေနဲ့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းလုံခြုံမှုရှိပြီးကြွယ်ဝချမ်းသာအောင်ကိုဒီတာမှာကိုဟာကိုလှုပ်ဆောင်ကြရမှာဖြစ်ပါတယ
်။တခါတည်းမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ရလတ်တွေထွက်လာဖို့မဟုတ်ဘဲဘီယူကရေစီနဲ့လုပ်ငန်းစဉ်တွေအပေါ်မှာအာယုံဆိုင်လှုပ်ဆောင်နေကြောင်းလဲသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ
်။ In some cases states that seek to subvert this institution's noble aims have hijacked the very systems that are supposed
အချို့ကိစ္စတွေမှာကုလသမဂ္ဂရဲ့ရည်မှန်းချက်တွေပြည့်ဝအောင်မြင်အောင်လုပ်ဆောင်ရမယ့်သူတွေကဒီဘွဲ့ကြီးရဲ့မြင့်မြတ်တဲ့ရည်မှန်းချက်တွေကိုပြန်ပေးဆွဲသလိုလုပ်ပြီးဝင်ရောက်နှောက်ယှက်နေတာကိုတွေ့နေရပါတယ်။ဥပမာတစ်ခုအနေနဲ့ပြောရရင်လူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်နေတဲ့အစိုးရတွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီမှာပါဝင်နေတာကြီးမားတဲ့ရှက်ဖွေရာကိစ္စဖြစ်ပါတယ
်။ကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်စွမ်းရှိသမျှအပြည့်အဝလှုပ်ဆောင်နိုင်အောင်ဖြုံးတိမှုမလုပ်ဖို့ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းအတွင်းရေးမှူးချုပ်ဂူတဲရက်စာလည်းထပ်တူယုံကြည်ကြောင်းသမ္မတထွန်းကချီးကျူးပြောဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးပြုပြင်ပြောင်းလဲမှုလှုပ်ဆောင်ရေးအတွက်အချက်ဆယ်ချက်ပါကြေညာချက်ကိုလက်မှတ်ထိုးကြဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာမှာနိုင်ငံပေါင်း120ကလက်မှတ်ထိုးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအထက်မှာပြောခဲ့သလိုဘလောက်ဖဲအင်အားကြီးတဲ့နိုင်ငံကတွန်းအားပေးလို့ပဲဖြစ်ဖြစ်အဖွဲ့ဝင်တနိုင်ငံချင်းစီမှာမဲပေးပိုင်ခွင့်ရှိတာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကမတူညီတဲ့အားကောင်းတဲ့အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့အဖွဲ့အစည်းကြီးဖြစ်နေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့ဟာလက်တွေ့မှာထင်သလောက်လွယ်ကူမှာမဟုတ်ဘူးဆိုတာကိုတော့အဖွဲ့ဝင်နိုင်ငံအများစုကနားလည်သဘောပေါက်ထားကြပြီးဖြစ်ပါလိမ့်မယ်
ခုဆက်လက်ပြီးတော့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ပြမှာပ
ါစတေမာလာ24ရက်ကနေ30ရက်နေ့ထိသတင်းပတ်ဟာထုတ်ဝေမှုတားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်စာအုပ်တွေကိုစစ်စစ်ဖျက်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်ကုလိုရက်သက်မှတ်ပြီးအထိမ့်မှတ်ကျင်းပလာတာပါဝါရှင်တန်ဒီစီကစာကြည့်လိုက်တွင်လည်းအစာအုပ်ဆိုင်တွေမှာတော့နိုင်ငံတော်ဝန်ကစာကြည့်တဲ့အချို့နဲ့ကျောင်းတွေမှာဖတ်ရှုခွင့်ပိတ်ပင်ထားတာဒါမှမဟုတ်ပြင်းပြင်းထန်ထန်ဆန့်ကျင်တဲ့စာအုပ်6မျိုးရဲ့ယာနဲ့ချီတဲ့မူဝါစာအုပ်တွေကိုအခမဲ့ယူဆောင်ခွင့်ပြုထားပါတယ်။စာပေဝါသနာရှင် KT Schwartz ကဖတ်ရှုခွင့်တားဆီးပိတ်ပင်ခံထားရတဲ့စာအုပ်6အုပ်ကိုရှာဖွေဖို့ဝါရှင်တန်ဒီစီက Duan Day စာအုပ်ဆိုင်ကိုရောက်နေတာပါ။အဲ့ဒီစာအုပ်တွေကိုစက်ကူမဲနဲ့ပတ်ထားပြီးတခြားရောင်းချတဲ့စာအုပ်တွေကြားထည့်ပြီးတော့ဖွက်ထားတာကိုသူကလိုက်ရှာနေတာပါ။
I had 4 of the books when I came in which means I only needed 2 more and
ဒီလာတော့က4အုပ်ရှာရထားပြီးပါပြီနောက်ထပ်ရှာဖို့2အုပ်ပဲလိုပါတော့တယ်ပထမအုပ်ဆုံးရတဲ့စာအုပ်ဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးပါဘူ
း Washington DC မှာတော့ဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်မရှိပေမဲ့ American ပြည်ထောင်စုကပြည်내တချို့မှာတားဆီးပိတ်ပင်ထားတဲ့စာအုပ်တွေရှိနေတာနဲ့ပတ်သက်ပြီးအားအသင့်မိတယ်လို့ Schwartz ကပြောပါတယ်
It's an American right to be able to express yourself in however you see fit and it's also an American right to avoid things by choice that you don't agree
ကိုသဘောကျနေချိုက်တာမျိုးကိုထုတ်ဖော်တင်ပြခွင့်ဟာ American တွေရဲ့အခွင့်အရေးပါဒါအပြင်ကိုသဘောမကျတာတွေကိုလည်းရှောင်ကျဉ်ခွင့်ရှိပါတယ်စာအုပ်လိုဟာတွေကိုမဖတ်ချင်ရင်မဖတ်ပဲနေလိုက်ဖို့လွယ်လွယ်လေးပါ
စာပေဝါသနာရှင် Leah Rick Prince ဟာ Fahrenheit 451ဆိုတဲ့စိတ်ကူးယဉ်သိပ္ပံဝိထုစာအုပ်ကိုလိုက်လံရှာဖွေနေသူပါ American လူမှုအသိုင်းအဝန်းကြားဒီစာအုပ်ကိုဝိုင်းစန့်ကျင်ထားပြီးတကယ်လို့ရှာတွေ့ရင်တော့မိရှုဖြစ်စီဖြစ်ပါတယ်ဒီစာအုပ်ထဲမှာတမချန်းသာစာအုပ်ကိုတရော်လောင်ပြောင်ထားတာကြောင့်ဆိုပြီးတချို့ကစန့်ကျင်ကြတာပါဒါကြောင့်လွန်ခဲ့တဲ့260ကထုတ်ဝေခဲ့တဲ့စာအုပ်တချို့ကိုပိတ်ပင်တားမြစ်ထားတာနဲ့ပတ်သက်ပြီးသိပ္ပံအံ့ဩမိဘူးလို့ Prince ကပြောပါတယ်
A lot of places in this country don't exactly take kindly to progressive.
ဒီတိုင်းပြည်အနေနဲ့တော်တော်များများမှာတိုးတက်တဲ့အတွေးခေါ်ယူဆကိုလွယ်လွယ်ကူကူနဲ့လက်မခံကြပါဘူး
။ဒီလိုလက်မခံကြတဲ့အထက်မှာနိုင်ငံရေးအရာရောလိင်ကွဲပြားမှုနဲ့ပတ်သက်တဲ့အယူဆတွေရောပါဝင်တယ်လို့ DC လူမှုစာကြည့်တဲ့ Foundation အကြီးအကဲ Lynn R. Hegarty ကပြောပါတယ်
။ Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ထိအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
်အမေရိကန်စာကြည့်တိုက်အသင်းကြီးအပါဝင်တခြားအဖွဲ့တော်များများကထုတ်ဝေမှုတားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ကိုကမကထပြုလို့ကျင်းပပေးတာပါနှစ်စဉ်နှစ်တိုင်းကျောင်းတွေရဲ့တင်ယုံညွန်းနှန်းတွေစာကြည့်တိုက်တွေမှာဖတ်ရှုတင်ကြားခွင့်ပိတ်ပင်ခံရတဲ့စာအုပ်10အုပ်လောက်ကိုပြန်လည်ရိုက်နှိပ်ထုတ်ဝေကြပါတယ်အမေရိကန်စာကြည့်တိုက်အသင်းဝင်လွတ်လပ်တဲ့အတွေးမြင်ဆိုင်ရာကော်မတီက Julius Jefferson Jr. က
Some of the themes could be dealing with LGBT issues certainly issues dealing with race certainly
လိင်တူလိင်ကွဲလိင်ပြောင်းထားသူလူမျိုးရေးဘာသာရေးနဲ့ပတ်သက်ပြီးရေးထားတာတွေပါဝင်အဲ့လိုစာအုပ်အများအပြားကိုပိတ်ပင်ညင်သူတွေကမိဘတွေပါအဲ့လိုစာအုပ်တွေကိုသူတို့ကလေးတွေမဖတ်ရှုသင့်ဘူးလို့ထင်ကြလို့ပါ
လ လူငယ်ရဲ့နှစ်အတွင်းတားဆီးပိတ်ပင်တင်တယ်လို့ပြောဆိုထားကြတဲ့စာအုပ်ပေါင်း250လောက်ရှိတယ်ဆိုတာကိုအမေရိကန်စာကြည့်တဲ့အသင်းအနေနဲ့သိရှိကြောင်းသူကဆက်ပြောပါတယ်ဒါပေမဲ့လည်းအဲ့ဒီထဲကအနေငယ်ပဲထုတ်ဝေခွင့်ပိတ်ပင်တားဆီးခံရတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကသဘာဝဥယျာဉ်တွေရဲ့တည်တံ့ဟာနှစ်တရာကျော်လာပါပြီအမေရိကမှာတော့သဘာဝဥယျာဉ်လို့သတ်မှတ်ထားတဲ့အထက်မှာတာမန်ပန်းခြံလိုမျိုးတွေနောက်ဒီရင်ပြင်လိုမျိုးတွေအပါအဝင်တည်တံ့ရင်တည်တော်တွေကြောက်ကဘာကြီးတွေလည်းပါဝင်ပါတယ်နှစ်စဉ်နှစ်တိုင်းအမေရိကန်ပြည်ထောင်စုနဲ့ကဘာတလောကတန်းနဲ့ချီတဲ့လူတွေဟာရင်သက်ရှူမောပွဲကောင်းတဲ့ရှုခင်းတွေနေအောင်ကြီးမထိုးပေါက်နိုင်တဲ့တည်တံ့ရှည်တည်တော်တွေနဲ့ရှားပါတော်ရန်တလေးဆက်မျိုးဝဲတွေကိုကြည့်ရှုဖို့အမေရိကန်ပြည်ထောင်စုရဲ့မြို့သားဥယျာဉ်တွေစီကိုလာရောက်လည်ပတ်ကြပါတယ်အခုကမှဒီဥယျာဉ်ဌာနရဲ့ညွှန်ကြားမှုဖြစ်လာတဲ့ Jonathan Jarvis ကတော့သူဟာကံကောင်းသူတစ်ယောက်ဖြစ်တယ်လို့ယူဆထားပါတယ
် For the last 100 years
American ပြည်ထောင်စုရဲ့သဘာဝနဲ့ယဉ်ကျေးမှုအမွေအနှစ်တွေပေါ်ကျွယ်ွားတဲ့နေရာတွေကိုလွန်ခဲ့တဲ့နှစ်တရာလောက်ကစပြီးအမျိုးသားဥယျာဉ်ဌာနကစီမံခန့်ခွဲဖို့ American အစိုးရကတာဝန်ပေးခဲ့တာပါဒီအဖွဲ့အစည်းဝင်တဦးအနေနဲ့ဥဆောင်မှုပေးသွားဖို့ဟာကကျွန်တော်အတွက်တော့ဘဝတစ်လျှောက်လုံးမတ်ခဲ့တဲ့အိမ်မက်ပါ
Mr. Jarvis ဟာအမေရိကန်မျိုးသားသဘာဝဥယျာဉ်ဌာနမှာအနှစ်40ကျော်အမှုထမ်းနေတာဖြစ်ပြီး2009ခုနှစ်ကစလို့သူဟာညွန်ကြားရေးမှူးဖြစ်လာပါတယ် Grand Canyon နဲ့ Yellowstone တို့လိုကြော်ကြားတဲ့အမျိုးသားဥယျာဉ်တွေကစလို့သမိုင်းဝင်အထိမ်းအမှတ်အဆောက်အဦတွေနဲ့ပြည်တွင်းစစ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေအပါအဝင်စုစုပေါင်း412နေရာကို Mr. Jarvis ကကြီးကြပ်ရတာပါ
I like to say the National Park Service is the only federal agency with the responsibility to ensure
ဆိုရဌာနရီထဲမှာအမျိုးသားဥယျာဉ်ဌာနအနေနဲ့လူတွေစိတ်လက်အပန်းဖြေစေအောင်လုပ်ဖို့တာဝန်ရှိပါတယ်။ American လူထုတွေအနေနဲ့ရောကဘာလက်ခီးတဲ့တွေအတွက်ပါလဲပတ်ဆရာနေရာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းလာလဲသူတွေအနေနဲ့တဘာဝအကြောင်းပြည့်ရွေကျော်တွေအကြောင်းရာသီဥတုပြောင်းလဲမှုနဲ့သမိုင်းချက်လက်တွေကိုလည်းလေ့လာသွားစေခြင်းပါတယ်။
ဒီလိုလေးလာစရာတွေထဲမှာအမေရိကန်ရဲ့တချိန်ကမူဝါဒရေးရာအမှားတွေအကြောင်းတွေလည်းပါဝင်ပါတယ်
။ So for example, Manzanar
ဒုတိယကမ္ဘာစစ်အတွင်းကသမ္မတ Franklin Delano Roosevelt ကသူ့အမိန့်နဲ့ဂျပန်နယ်ဝအမေရိကန်နိုင်ငံသားတွေကိုကယ်လီဖိုးနီးယားပြည်နယ်ကမဇာနာမှာစခန်းသွင်းချုံနှောင်ထားခဲ့ပါတယ်။ဂျပန်လူမျိုးတွေဖြစ်နေတာကြောင့်စစ်ပွဲကာလအတွင်းမှာသူတို့ကိုဖမ်းဆီးအကျဉ်းချထားတာပါ။အခုအခါမှာတော့ဂျပန် American သသိန်းကျော်ဖန်စီချုံနှောင်ထားခံခဲ့ရတဲ့နေရာကိုဥယျာဉ်ဌာနကနေထိမ့်သိမ့်ပြသပေးနေပါတယ်
။ဒါအပြင်ရာသီဥတုပြုနေမှုကြောင့်ရေခဲမြစ်တွေလည်းလာမယ့်နှစ်2030အတွင်းပြတ်သုံးကုန်နိုင်တယ်လို့လာနေချီပီတော်မီလောင်နာကြောင့်တလိပ်ဆန်တွေဟာအွန်လိုက်ကျင်းလိုက်ပြောင်းရွှေ့နေတာတွေကိုလည်းတွေ့ရတယ်လို့ Jarvis ကပြောပါတယ်။အခုခါမှာအမျိုးသားဥယျာဉ်ဌာနရဲ့တည်တံ့ဟာဒုတိယရာစုနှစ်ထဲကိုရောက်လာပြီဖြစ်ပြီးရေရှည်ဆက်လက်တည်တံ့ခိုင်မြဲဖို့ကတော့အလုံးရဲ့အကူအညီလိုအပ်တယ်လို့သူကဆိုပါတယ်။တဘာဝပဝန်းကျင်ဆိုတာနဲ့ကမ္ဘာမြေကြီးပူနေလာတာနောက်လူတွေရဲ့စီကတ်မဲ့အလေထတွေလောဘတွေကြောင့်တိရစ္ဆာန်တွေတည်ဆုံမှုရှိနေတာတွေနဲ့ပတ်သက်ပြီးတော့လည်းအလုံးသတိမူမိအောင်ကြိုးပမ်းနေကြသူတွေလည်းရှိပါတယ်။တဘာဝပဝန်းကျင်ထိန်းသိမ်းစောင့်ရှောက်ဖို့ကိုနှီးမျိုးစုံနဲ့ကြိုးပမ်းနေကြသူတွေကတော့အမိုက်ကိုစနစ်တကျစွန့်ပစ်ပြီးတော့တောင်းတဘာဝပဝန်းကျင်ကိုစောင့်ရှောက်နိုင်ကြောင်းပြောပါတယ်။ Wash ashore လို့ခေါ်တဲ့ဒီတဘာဝပဝန်းကျင်ထိန်းသိမ်းအဖွဲ့ကြီးကတော့လူတွေစီကန်းကြတဲ့အမိုက်စွန့်ပြပြီးတဘာဝကိုကူညီထိန်းသိမ်းတက်လာအောင်ပညာပေးလှုံ့ဆော်နေတဲ့အဖွဲ့ဖြစ်ပါတယ်အထူးသဖြင့်လူတွေရဲ့စွန့်ပြပစ္စည်းတွေကြောင့်တည်ဆုံတဲ့ပင်လယ်ရေနေသရဝါတွေရဲ့အကြောင်းကိုမီးမောင်းထိုးပြတဲ့အနေနဲ့ပင်လယ်သမုဒ္ဒရာကရရှိတဲ့ပလတ်စတစ်အယုတ်တွေဘီးတွေပလင်းဖုံးတွေဘီယာဘူးကုန်တွေနဲ့ရေနေသရဝါတွေရဲ့ပုံအယုတ်ကြီးတွေပြုလုပ်ပြီးအမေရိကန်တဝိုင်းကပြရိုက်တွေတိရစ္ဆာန်ယုံတွေမှာလိုက်လံပြသနေပါတယ်ခင်ဗျာ
အောင်စီစဉ်တင်ဆက်နေတဲ့တုတဆုံလေအမေရိကန်တခွင်အစီအစဉ်ပါရှင်။ကျမတို့ရဲ့အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်ထောင်စုဟာငြိမ်းချမ်းရေးကိုထိန်းသိမ်းစောင့်ရှောက်ချင်တာနဲ့အမျှသမ္မတဒေါ်နယ်ထရန့်လက်ထက်မှာလူအခွင့်အရေးကိစ္စကိုအလေးအနက်ထားဆောင်ရွက်သွားမှာဖြစ်တယ်လို့ဒုသမ္မတမိုက်ဖန့်စ်ကကုလသမဂ္ဂလူညွန်ရေးကောင်စီမှာတလောကပြောသွားပါတယ်။ဒါအပြင်ကုလသမဂ္ဂလူအခွင့်အရေးကောင်စီ UNHRC ကိုလည်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းသွားပါတယ်။လူသားအလုံးအတွက်အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုလေးစားလိုက်နာရေးအားပေးမြင့်တင်မဲ့ကိစ္စမှာန ိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ချမှတ်ထားပြီးသားဗရင်းညင်းနေအတိုင်းကုလသမဂ္ဂကလှုပ်ဆောင်သွားဖို့လိုတယ်လို့သူကပြောပါတယ
် As we look at the membership of the council today we see nations that betray these timeless principles upon which this institution was founded today the united nations human rights council actually attracts
ဒီနေ့လူခွင့်ရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုကြည့်ရင်ဒီကောင်စီစတင်ဖွဲ့စည်းခြင်းကလေးကချမှတ်ထားတဲ့စည်းမျဉ်းတွေကိုချိုးဖောက်နေတဲ့နိုင်ငံတွေရှိတယ်ဆိုတာတွေ့ရမှာပါအစိုးရစံလူခွင့်ရေးချိုးဖောက်မှုလုပ်နေတဲ့နိုင်ငံတွေကိုလူခွင့်ရေးကောင်စီကလက်ခံခွင့်ပြုထားတယ်လို့ဖြစ်နေပါတယ်
။ကျူဘားလိုဖိနှိပ်မှုတွေလုပ်နေတဲ့နိုင်ငံကလည်းဒီကောင်စီထဲမှာပါနေတယ်လို့ဗင်နီဇွဲလားနိုင်ငံဆိုရင်လည်းဒီမိုကရေစီကိုပိတ်ပင်ထားပြီးအစိုးရဆန့်ကျင်တဲ့နိုင်ငံရေးသမားတွေကိုဖမ်းဆီးထောင်ချနေတယ်လို့ဒုသမရဖန့်စ်ကထောက်ပြပါတယ်။အစ္စရေးနိုင်ငံတစ်ခုတည်းပေါ်မှာလူခွင့်ရေးကောင်စီရဲ့တည်ထောင်သတ်မှတ်ချက်တွေကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်လို့သူကတိုက်တွန်းပါတယ်။ဒီလိုပြုပြင်ပြောင်းလဲရေးလုပ်ဖို့ပြောခဲ့တဲ့ဒုသမရဖန့်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီကရောကုလအဖွဲ့ဝင်နိုင်ငံအားလုံးကပါလူအခွင့်ရေးချိုးဖောက်မှုတွေချိုးဖောက်အောင်အားပေးမှုနဲ့ကျူးလွန်မှုတွေကိုစန့်ကျင်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဥပမာအနေနဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့နေအိမ်တွေကနေထွက်ပြေးသွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရပ်ပစ်ဖို့ကိုလည်းဒုသမရကတောင်းဆိုလိုက်ပါတယ်။ဒီအကြက်တဲ့အဆုံးသတ်သွားဖို့လုံခြုံရေးကောင်စီကအမြန်ဆုံးအရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။ဒီကောင်စီကိုပြုပြင်ပြောင်းလဲဖို့ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေဘယ်တော့မှဆိုထောက်ပြပြောဆိုမှုနဲ့အရေးယူလှုပ်ဆောင်ဖို့အားသင့်မွေးရတာတွေအပြစ်မဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ကဘာကြီးညှိညမ်းဖို့ကြိုးပမ်းရတာတွေဟာတကယ်တော့မလွယ်ကူပါဘူးလို့ဒုသမရဖန့်စ်ကပြောသွားပြီးသမ္မတဒိုနယ်ထရန့်ပြောသလိုလူသားအလုံးအတွက်ပိုပြီးလုံခြုံညှိညမ်းတဲ့အနာဂတ်ဖြစ်အောင်တည်ဆောက်ကြဖို့ကိုလည်းတိုက်တွန်းလိုပါကြောင်းသူကပြောသွားပါလိမ့်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်အခုနောက်ဆက်ခဲ့ရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကပြောပြမှာပါ။အမေရိကန်ပြည်ထောင်စုနေဗားဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့မှာတနက်နေ့ပြစ်ခတ်ခဲမှုကြောင့်အမြောက်အများသေဆုံးဒဏ်ရာရသူတွေအတွက်ငြိမ်သက်ဆုတောင်းပွဲကိုအင်ပြူတော်တောင်ပဲ့မြက်ခင်းပြည်မှာသမ္မတဒေါ်နယ်ထရမ့်ဦးဆောင်ပြုလုပ်ခဲ့ပါတယ်။56ယောက်ထက်မနည်းသေဆုံးပြီးတော့528ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုဟာလက်တလောနှစ်တည်းအတွင်းမှာအမေရိကန်သမိုင်းမှာအဆိုးဆုံးအစုလိုက်အပြုံလိုက်သေဆုံးထိခိုက်တဲ့ပြစ်ခတ်မှုဖြစ်ပါတယ်။နိုင်ငံတော်အလံတွေကိုတိုင်ဝဲလွှင့်ထူဖို့သမ္မတထရမ့်ကအမိန့်ထုတ်ထားပါတယ်။သေဆုံးဒဏ်ရာရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်အားပေးဖို့နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုတွေးဆဖို့အတွက်လတ်စ်ဗေးဂတ်စ်ကိုသမ္မတထရမ့်ဗုဒ္ဓဟူးနေ့မှာသွားမှာဖြစ်ပါတယ်။ဒီပြစ်ခတ်မှုအပေါ်နိုင်ငံတကာကောင်းဆောင်တွေကပြင်းထန်ရှုံချနေပြီးအမေရိကန်ပြည်သူတွေနဲ့တသားတည်းရှိကြောင်းတုံ့ပြန်ပြောကြားနေကြပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာတန်တမန်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းတွားရောက်လေ့လာဝင်ပြုတာဟာအပြုသဘောခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းကိုယ်စားလှယ်တွေစုစုပေါင်း50လောက်အပြင်သတင်းမီဒီယာက20လောက်ပါတဲ့အဖွဲ့ဟာအစိုးရစီစဉ်ပေးမှုနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်ကိုတနင်္လာနေ့ကတွားရောက်လေ့လာခဲ့ကြပါတယ်။အရေးတကြီးကင်တွယ်ဖို့လိုအပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအတွက်မြန်မာအာဏာပိုင်တွေနဲ့ကုလသမဂ္ဂဘလို့ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်ဒီခီးစဉ်ကနေအထောက်အကူဖြစ်လိမ့်မယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါရယ်လေလာသူတွေဟာစစ်တွေမျိုးကနေပြီးတော့အုပ်စု၃စုခွဲပြီးပြည်ထနာဖြစ်ခဲ့တဲ့ရသေးတောင်မျိုးတွေနဲ့မောင်တော်မျိုးနယ်တွေကို203ခုစီတိကျခွဲပြီးတော့တွားရောက်လေလာခဲ့တာဖြစ်ပါရယ်နိုင်ငံတော်တာမင်ဂန်ရုံးဝင်ကြီးဦးကျော်တင့်ဆွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာဘင်္ဂါလီခေါ်ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကနေပြန်လည်လက်ခံရေးအတွက်သဘောတူညီချက်ရရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးချက်ဖို့အတွက်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူခဲ့တာဖြစ်ပါရဲ့ရှင်။ ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်တွင်ပါရှင်။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောတာရှင်အားလုံးကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.